လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကချမှတ်ထားတဲ့စည်းကမ်းတွေအတိုင်းမဲယုံကိုပြင်ဆင်လှုပ်ဆောင်ထားပြီးတော့နိုင်ငံတကာကမီဒီယာတွေနဲ့ရွေးကောက်ပွဲလေ့လာခြင်းသူတွေအတွက်လည်းခွင့်ပြုချက်ရှိရင်ဗီဇာပေးမယ်လို့အမေရိကန်နိုင်ငံဆိုင်ရာမြန်မာသံမဲကြီးဦးအောင်လင်းကပြောပါရယ်။အော်တိုဘာလ10ရက်နေ့ဝါရှင်တန် DC မြန်မာတန်ယုံမှကျင်းပတဲ့ဂျိုတင်မဲပေးပွဲအခမ်းအနားမှာကျွန်တော်ငြိမ်းချမ်းကမေးမြန်းထားပါရယ်
။ဒီအခုရွေးကောက်ပွဲอ่ะဗောနော်ဒါလွတ်လပ်ပြီးတရားမျှတအောင် free and fair ဖြစ်အောင်သံမဲကြီးတို့ဘက်ကဘာကြီးလှုပ်ဆောင်ထားလဲခင်ဗျာ
။ကျွန်တော်တို့အနေနဲ့ကတော့ဟိုမြင်တဲ့အတိုင်းပါပဲ။ဒီမှာရှိနေတဲ့မဲယုံမှာဒီပါတီနဲ့ပတ်သက်ပြီးတော့ဒီပါတီကိုကိုစားပြုတဲ့အကြောင်းတွေပါတယ်ကျွန်တော်တို့ထားရတာမရှိပါဘူးနောက်ပြီးတော့ဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေပြီးတော့ချမှတ်ထားတဲ့စည်းကမ်းအတိုင်းပဲကျွန်တော်တို့ဟာဆိုလို့ရှိရင်ပါတီစည်းရုံးရေးနဲ့ပတ်သက်ပြီးတော့လည်းဒီမဲယုံတွင်ပတ်ဝန်းကျင်ထဲမှာကျွန်တော်တို့လုပ်ခွင့်မပေးပါဘူး
ဟိုနိုင်ငံတကာလေးလာတဲ့သူတွေဒီအချိန်ကြီးမှာမြန်မာပြည်ကိုသွားကျင်နေဆိုရင်ရောတန်ယုံအနေနဲ့ဘယ်လိုများကူညီဆောင်ရွက်ပေးမလဲခင်ဗျာ
နိုင်ငံတကာလေးလာရေးနဲ့ပတ်သက်ပြီးတော့လည်းပြည်တော်ရွေးကောက်ပွဲကော်မရှင်အနေနဲ့တော့သူတို့သတ်မှတ်ထားတဲ့စည်းကမ်းသတ်မှတ်ချက်တွေရှိပါတယ်ပြည်တော်ရွေးကောက်ပွဲကော်မရှင်ရဲ့ပြန်ကြားရေးဝန်ကြီးဌာနတွေနဲ့ဆက်သွယ်ပြီးတော့သူတို့ကနေပြီးတော့ဖွင့်ပြတဲ့ပြပမီဒီယာပုံကိုတွေကိုတော့ကျွန်တော်တို့အနေနဲ့တန်ယုံနေရာနဲ့ဗီဇာတွေထုတ်ပေးပါမယ်ဆိုတော့ပြောပြ
ဟုတ်အခုတစ်ခေါက်ကလေပြီးခဲ့တဲ့2015ဟိုမဲစည်းရင်းနေနဲ့ကျွန်တော်နှိုင်းရှင်ကြည့်လိုက်တော့ဒီမှာမဲပေးတဲ့လူကပိုများလာတာကိုတွေ့ရတယ်ခင်ဗျာအဲ့ဒါဘာကြောင့်လဲမသိဘူးခင်ဗျာ
အဲ့ဒါကတော့ဘာလဲဆိုတော့ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီပြပေါ်တိုးတက်မှုကိုမြန်မာနိုင်ငံသားတွေကပို့ပြီးတော့ရခင်ကားတဲ့စိတ်ဝင်စားမှုကိုပြသတဲ့အနေနဲ့ကျွန်တော်တို့ယုံကြည်ပါတယ်အဲ့လိုပဲမြင်တော့မြင်ပါတယ်ခင်ဗျာ
အမေရိကန်နိုင်ငံဝါရှင်တန် DC မြို့တော်မှာရှိတဲ့မြန်မာတန်ယုံမှာအော်တိုဘာလ10ရက်နဲ့17ရက်နေ့တွေမှာအမေရိကန်ရောက်မြန်မာနိုင်ငံသားတွေဂျိုတင်မဲပေးနိုင်ကြပါတယ်။မနေ့8နိုင်ကနေညနေ9နိုင်အထိတန်ယုံကိုဖွင့်ထားပေးတာပါ။ကိုရိုနာကပ်ရောဂါကာလလည်းဖြစ်တဲ့အတွက်ကျန်းမာရေးနဲ့ဆိုင်တဲ့စည်းကမ်းတွေဖြစ်တဲ့မျက်နှာဖုံးတက်တာ၊လူတွေခက်ခွက်ခွာနေတာစတဲ့စည်းကမ်းတွေကိုတော့လိုက်နာရမှာပါ။စနေနေ့မှာမဲလာပေးသူတဦးဖြစ်တဲ့မြန်မာနိုင်ငံအမျိုးသားညွန့်ပေါင်းအစိုးရဝန်ကြီးချုပ်ဟောင်းဒေါက်တာစိန်ဝင်းရဲ့အတွေ့အကြုံလေးကိုအခုလိုမေးမြန်းခဲ့ပါတယ်
။မင်္ဂလာပါဒေါက်တာစိန်ဝင်းခင်ဗျာ။1990ကမဲပေးတဲ့အတွေ့အကြုံနဲ့အခု2020မှာဒါပထမဆုံးအချိန်ပြန်ပေးရမှာလားခင်ဗျာ
။ပထမဆုံးအချိန်
ဟုတ်ဘာတွေများကွာခြားသွားပြီလဲခင်ဗျာ
။ကွာခြားတာတော့ရွေးကောက်ပွဲကတလောက်ကွာခြားတာမဟုတ်ဘူး။သို့တော်လည်းပဲဒီရွေးကောက်ပွဲအခြေအနေ1990တုန်းကဒီတပ်မတော်ကဆိုမာရှယ်လောအောက်မှာလုပ်တဲ့ရွေးကောက်ပွဲနော်နောက်ပြီးအဲ့ဒီတုန်းကကျွန်တော်တို့အခြေခံဥပဒေမရှိသေးဘူးနော်ဒါအားလုံးသိပါတယ်ဘုချုပ်မှုကြီးဆုံးမော်ကနေပြီးတော့ပြောသွားတာကဟိုစစ်တမ်းရပြန်မယ်နော်အဲ့တော့ခင်ဗျားတို့ဒီအခြေခံဥပဒေဆွဲတဲ့ကိစ္စတွေကိုကျုပ်တို့နဲ့မဆိုင်ဘူးပြောပါအဲ့တော့ချစ်ဒီအဲ့ဒီအခြေအနေတွေကကွာခြားတာနောက်ပိုင်းအခြေအနေကပိုကွာခြားတာပေါ့
ဆရာအဲ့တော့လူကိုကြည့်ပြီးမဲပေးမှာလားပါတီကိုကြည့်ပြီးမဲပေးမှာလားခင်ဗျာ
လူကိုကြည့်တော့လူကိုဘယ်လိုလုပ်မြင်မလဲအဝေးနော်နောက်ပြီးတော့ဟိုကျွန်တော်တို့အနေနဲ့ဟိုလူတိုင်းလည်းမတွေ့နိုင်ဘူးလေလူတိုင်းလည်းမတွေ့နိုင်ဘူးတော်များသောအားဖြင့်တော့ပါတီကိုကြည့်ပြီးပေးပါတော့ပါတီကပါတီလှုပ်ဆောင်ခဲ့တယ်လေဒီပါတီကဘလိုနေရာမှာ policy တွေကိုဟုတ်လားရှိတယ်
အခုလို့ဖြည့်ချပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့